မြန်မာအိမ်နေချင်းထိုင်းနိုင်ငံမှာဧပြီလကစပြီးတော့ကိုဗစ်ကူးစက်မှုတတိယလိုင်းနဲ့အရင်ဆိုင်နေရချိန်မှာပိုကူးသူ၃ဆကျော်တက်လာပြီးဒီကနေ့တရက်ထဲပိုကူးသူ၁၀,၀၀၀နီးပါးရှိနေတာမှာ၃ပုံသဘုံကအကျဉ်းသားတွေပါ
။ဒီမှာကကွန်ပလက်ဆာမြန်မာမှာဟိုဘောက်ခံရဲ့ပိုကူးလူလာယူတဘောတန်းချင်းနဲ့သာမတားနေလို့
ကိုဗစ်ပထမဆုံးကူးစက်နေတော့ကထောင်ထဲမှာလူနေနေပဲကူးခံရပါတယ်ဒုတိယလိုင်းကူးစက်တော့ပိုကူးခံရသူက၁၀ချီဖြစ်လာပြီးအခုတတိယလိုင်းနဲ့ကြုံရတဲ့အချိန်မှာပိုကူးခံရသူကကြာကနန်းကနေထောင်ကနန်းချီဖြစ်လာတယ်လို့အချင်းဦးစီးဌာနညွှန်ကြားရေးမှူးချုပ်အာရုတ်စင်တိုခန်းကပြောပါတယ်ထိုင်းမှာပိုကူးခံရသူ3,000ကျော်ရှိနေပြီးတော့ဒီကနေ့တိတ်ဆုံးသူက25ယောက်တိုးလာတဲ့အတွဲတိတ်ဆုံးသူအလုံးက600ကျော်ထိရောက်လာတာပါထောင်ရှိခုမှာလက်ရှိပိုးစစ်ဆေးမှု2000ခွဲနီးပါးထက်ကအကျဉ်းသား10,000လောက်ပိုးခံရတယ်လို့တာဝန်ရှိသူတွေကပြောပါတယ်။အခြားထောင်တွေမှာရှိတဲ့အကျဉ်းသားအလုံးပိုးစစ်ဆေးနေတာကြောင့်ပိုးကူးခံရသူတွေထပ်တွေ့လာအောင်မယ်လို့လည်းမျှော်လင့်ရပါတယ်။ထိုင်းက1,143ခုမှာအကျဉ်းသား3,000ကျော်ရှိပါတယ်။အိန္ဒိယနိုင်ငံမှာတော့ဒီကနေ့ပိုးကူးဆက်မှုကျဆင်းလာတယ်ဆိုပေမဲ့ပိုးကူးဆက်မှုမြန်ဆန်လာတဲ့ကျေးလက်ဒေသတွေမှာပိုးစစ်ဆေးနိုင်ခြင်းမရှိတဲ့အတွက်အရေးအတွက်မမှန်နိုင်ဘူးလို့လည်းကြွမ်းကျင်သူတွေကပြောပါတယ်။မျိုးပီစာပြောင်းပိုးတိကူးဆက်မှုကြောင်းအိန္ဒိယမှာလှနဲ့ချီပိုးကူးဆက်မှုအပြင်းထန်ဆုံးရင်ဆိုင်နေရပြီးတော့တရက်ထဲပိုးကူးသူ၄သိန်းကျော်အထိရောက်ခဲ့တာပါအိန္ဒိယမှာပထမဆုံးတွေ့ရတဲ့ကူးဆက်များ B1617 ပိုးကြောင်းပြည်တွင်းပြည်ပကစိုးရိမ်မှုတွေလည်းရှိနေတာပါပြည်တွင်းမှာခုရက်ပိုင်းကူးဆက်မှုကျဆင်းလာတဲ့ဆိုပေမဲ့ကူးဆက်မှုအမြင့်ဆုံးအချိန်မရောက်သေးဘူးလို့ကျွမ်းကျင်သူတွေကသတိပေးနေတာပါဧပြီ15ရက်နေ့နောက်ပိုင်းဒီကနေ့မှာတော့ပိုးကူးသူအနည်းဆုံးရောက်လာတယ်ဆိုပေမဲ့လို့ပိုးတွေ့သူ2,800ကျော်တော့ရှိနေပါတည်းတယ်။တခါကိုဗစ်ကရောဂါကြောင့်မနစ်ကအိုလံပစ်အားကစားပွဲကိုရွှေ့ဆိုင်းထားရတဲ့အင်ရှင်ဂျပန်မှာဒီနှစ်ထဲအားကစားပွဲကျင်းပဖို့စီစဉ်ထားပါတယ်။ဒါပေမဲ့လည်းဂျပန်ပြည်သူ80ရာခိုင်နှုန်းကအိုလံပစ်ပွဲကျင်းမမယ့်ကိစ္စကိုဆန့်ကျင်ကြောင်းဂျပန်သတင်းစာကြီးအဆာရှိဟင်ဘွန်ကဒီကနေ့ဖော်ပြတဲ့လူမှုစစ်တမ်းမှာတွေ့ရပါတယ်။ American John Hopkins တက္ကသိုလ်ကိုဗစ်သုတေသနဌာနစစ်တမ်းအရသတင်းလာနေသည့်ကမ္ဘာတဝန်ပိုးကူးသူ162တန်းကျော်ရှိပြီးအမေရိကန်မှာပိုးကူးသူ33တန်းဝန်းကျင်နဲ့ကမ္ဘာမှာပိုးကူးသူအများဆုံးရှိနေပါတယ်။